Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆိုင်းဒိုမီတာ20.25/32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်အင်္ဂါညအတွက်အစီအစဉ်မှုကကျမစုမမရှင
်ကျမကတော့စုမြတ်မမရှင်အမေရိကန်နိုင်ငံတဲ့တရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမရရဲ့ဥပဒေအစ်ကိုယာယီဆိုင်းငံ့ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ် Nissan Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အခြေအကျကိုငွေကြေးအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့ဖန်ဆီးခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့ကုမ္ပဏီ၃ခုလုံးရဲ့အစုဆေးရဈေးတွေထိုးချသွားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ချိန်ညပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တော်ရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့ထဲမှာတော့တောင်ပိုင်းရှမ်းပြည်တက်မတော့တအောင်ပလောင်မြောက်ပိုင်းရှမ်းပြည်တက်မတော့တိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့အချင်းချင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ
်မနေ့ကတော့ဖြစ်တယ်ဒီနမတူမြို့နယ်ပလောင်ရခဲအပန်တိုင်းရနောင်းနော်ဆက်အပေါ်မှာတောင်ပေါ်ကြည့်ရ
အရသူအရသားတွေတည်ဆုံတဲ့အထိဖြစ်ရတဲ့ဒီတိုက်ပွဲတွေရဲ့အကြောင်းမကြခင်အပြည့်စုံနာဆင်ရပါမယ်။နောက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်မိုးလေဝသဆိုင်ရာဥပဒေတရက်ကိုကျွမ်းကျင်သူတွေကမ္ဘာ့ဘဏ်ရဲ့အကူအညီတွေနဲ့ရေးဆွဲဖို့ပြင်ဆင်နေကြတဲ့အကြောင်းလူပေါင်းတောင်းနဲ့ချီလာရောက်ဆင်နွှဲကြတဲ့တောင်ကြီးမီးပုံးပြန်ပွဲတော်နဲ့ပတ်သက်တဲ့သတင်းလွှာနောက်မြန်မာနိုင်ငံမှာအိမ်အောင်မရှိဘဲကိုဝင်ရပြီးတော့သားသမီးမွေးကြရတဲ့ဒီမျိုးသမီးတွေရဲ့အတိုင်းဝိုင်းကဝိုင်းကျင်တာကိုခံရတာကြောင့်သူတို့ကိုဘလို့အကူအညီပေးတင်တယ်လဲဆိုတာတွေကိုလည်းတင်ဆက်ပေးမယ့်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရဲကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေအစ်စ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရအမေရိကန်တဲကိုဘယ်နေရာကပဲဝင်လာလားခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်တမရထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီဂါကဆုံးဖြတ်ခဲ့တာပါထရမ့်ရဲ့ဥပဒေသေးအရအစိုးရကတလအကောင့်ထဲမပေါ်ဖို့တားမြစ်ခဲ့ပြီးဒီကိစ္စနောက်ထပ်ကြားနာဖို့အတွက်ကိုလည်းဒီဇင်ဘာ19ရက်ကိုချိန်ဆခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းကထောင်ထဲချီတဲ့လူတွေမက္ကဆီကိုနယ်စပ်ကနေအမေရိကန်ထဲဝင်ရောက်နိုင်ဖို့ကြိုးစားနေချိန်နိုဝင်ဘာ9ရက်နေ့တုန်းကသမရကဒီတရားမဝင်ဝင်လာသူတွေခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထုတ်ပြီးမကြခင်မှာပဲအမေရိကန်ကဒီနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့တမကနဲ့တခြားအခွင့်အရေးအဖွဲ့တွေကဥပဒေကြောင်းကနေစိန်ခေါ်ခဲ့ကြပါတယ်။အမေရိကန်တဲကိုဝင်နိုင်ဖို့အတွက်မက္ကဆီကိုနယ်စပ်မြို့ဖြစ်တဲ့တီဝါနာမြို့မှာရွှေပြောင်းအခြေချသူ3000လောက်ရောင်းနေကြပြီးတော့မကြခင်နောက်ထပ်ရောက်လာကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်နိုင်ငံတဲကိုဝင်နိုင်ဖို့ဆန်နီစီဒရိုနယ်စပ်ဂိတ်မှာခိုလုံခွင့်လျှောက်ထားနိုင်ဖို့အတွက်အမြောက်အများဆောင်ဆိုင်နေကြပါတယ်
။အမေရိကန်သမ္မတနဲ့စကားများပြီးအင်ဂျီတော်ဝင်ခွင့်အရင်ပိတ်ပင်ခံခဲ့ရတဲ့ CNN သတင်းတောက်ဂျင်မကော့စတာကိုအင်ဂျီတော်ဘက်ကပြန်အလျှော့ပေးပြီးပြန်ဝင်ခွင့်ပြုလိုက်ပါပြီ။ပြည်တော်စုအဆင့်တရားသူကြီးကပြောင်းလဲပြုဖို့အမိန့်ထုတ်ပြန်ပြီးမှမှအခုလိုအလျှော့ပေးလိုက်တာဖြစ်ပေမဲ့သတင်းတောက်အဂါစတာအနေနဲ့သတင်းစာရှင်းလင်းပွဲဆိုင်ရာစီမင်းသစ်တွေကိုချိုးဖောက်လာရင်တော့နောက်တစ်ခါထပ်အပိတ်ခံရမယ်လို့အင်ဂျီရောဘက်ကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးတုန်းကအခုလိုသတင်းတောက်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာအတွက်သမ္မတဒေါ်နယ်ထရမ့်ကို CNN ရုပ်သံဌာနကတရားစွဲခဲ့ရမှာတရားသူကြီးယုံကတောက်ကြနေကပဲဒါကသတင်းလွတ်လပ်ခွင့်နဲ့ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးဖြစ်ချိုးဖောက်ရာရောက်နိုင်တယ်ဆိုပြီးအင်ဂျီရောအမိန့်ကိုယာယီရက်ဆိုင်က14ရက်စာပြောင်းဝင်ခွင့်ပေးဖို့အမိန့်ချမှတ်ခဲ့တာပါအခုလနိုဝင်ဘာ9ရက်တုန်းကနိုင်ငံတော်ဝန်ဓာတ်ရိုက်ထုတ်လွှင့်တဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်အကော့စတာဘက်ကနောက်ဆက်တွဲမျိုးကုန်တွေကိုဇက်တိုက်မင်းပြန်ပြီးမိုက်ပြန်မပေးရကနေသူနဲ့သမ္မတထရမ့်လို့ကြာအခြေတင်စကားများကြပြီးအခုလိုဝင်ခွင့်ပိတ်ပင်ခံခဲ့ရတာပါဒါပေမဲ့တရားရုံးနဲ့သတင်းဌာနတွေရဲ့ဖိအားအောက်မှာနောက်ဆုံးတော့အင်ဂျီရောဘက်ကလည်းအခုလိုပြန်လျှော့ပေးလိုက်တာကြောင့် CNN ဘက်ကလည်းအရင်တရားစွဲထားတာကိုရုပ်သိမ်းပေးမယ်လို့ဆိုပါတယ်ခင်ဗ
ျအမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူးဝက်တစ်ကာကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ပေါ်မှာအထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါတယ်မက်သျူးဝက်တစ်ကာကိုခန့်အပ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စီးအောင်လှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတရားစွဲခဲ့ကြတာပါConnecticut ပြည်နယ်အမတ် Richard Blumenthal, Rhode Island ပြည်နယ်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အမတ် Marcy Hero တို့က Washington Muroga, Pirangu Diayon to Kuma, Denanaga, Mupwing Jarapipare, Jen Shane Jo Jeff Sessiongo, Tamra Tramga, Dila Zamanga, Jarugani, Pecha Gabi, Huedegago, Kaka Kabi, and Nama, Lazi, Mia, Ubri Jangani, Sinko Kaya Mupipare, Shuiga Wema, Russia, when some Hushimiti, a two son Layam, who Robert Mulaye, some Lancet in Hurigo, Jeff Sessionga, Wenya, Jija Mumalope, Bepe Nigere Boma, Tamraga, Majina Jang, Ludi Sinja, a changing Bioga Bide Nama, Jarugani, Pecha Gerava,
ကွေတကာကတော့ရာယီရှင်းနေကြုံရှားလို့ရလာတဲ့ကဆုံဆန်းမှုနဲ့ပတ်သက်လို့လူသိရှင်ကြားစန့်ကျင်ပြောတာမျိုးမရှိသလိုသူ့ရဲ့အမြင်ကိုလည်းတစုံတရာထုတ်ပြောခြင်းမရှိသေးပါဘူး။အကြမ်းဖက်မှုတိုက်ချဲ့ရေးအတွက်အမေရိကန်ထောက်ပံ့ငွေဒေါ်လာဘီလီယံနဲ့ချီပါကစ္စတန်ကရယူနေတဲ့ကြားကအယ်ကာအိုဒါခေါင်းဆောင်အူစမာဘင်လာဒင်ကိုနိုင်ငံထဲမှာခိုးအောင်ခွင့်ပေးခဲ့တယ်ဆိုတဲ့သမ္မတဒေ နိုင်တဲ့ဆဆွဲချက်တွေကိုလုံးဝလက်မခံနိုင်ဘူးလို့နိုင်ငံခြားရေးဝန်ကြီးတမင်နာဂျန်ဂျွာကအမေရိကန်သမ္မတပေါ်ဂျွန်စ်ကိုပြောခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်ထောက်လှမ်းရေးပူးပေါင်းထောက်လှမ်းမှုကလည်းဘင်လားဒင်းဗန်နီယာမှာပုံနေတယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ကနဦးအထောက်အထားတွေတီးခဲ့ရတာပါလို့လည်းဒီကြေညာချက်ထဲမှာဖော်ပြထားပြီးဘင်လားဒင်းကိုခုအောင်ခွင့်ပေးခဲ့တယ်ဆိုတဲ့ဆဆွဲချက်တွေကိုညှင်းဆုပ်လိုက်တာဖြစ်ပါတယ်။တကယ်တော့အဘော်တပတ်မြို့ကပါကစ္စတန်ရဲ့အဓိကစစ်တပ်ကတူနဲ့တိုက်မိုးဝေးတဲ့နေရာမှာအိုစမာဘင်လာဒင်ပုံးခဲ့တာကို2011ခုနှစ်တုန်းကအမေရိကန်ထူတပ်ဖွဲ့တွေရဟတ်ရင်နဲ့ဝင်ရောက်စီးနင်းတုပ်တင်ခဲ့ရမှာပါကစ္စတန်ဘက်ကလည်းအခက်အခဲတခုကနေပါဝင်နေတယ်ဆိုတာကိုဒီကြေညာချက်နဲ့ပထမဆုံးအကြိမ်လူသိရှင်များထုတ်ဖော်လိုက်တာလည်းဖြစ်ပါတယ်ခင်ဗျ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင်း။ဒီကနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရ။တောင်တရုတ်ပင်လယ်ထဲမှာရေနံနမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရေနံနဲ့သဘာဝဓာတ်ငွေပူးတွဲတုဖော်ရည်သဘောတူလက်မှတ်ထိုးလိုက်ပါတယ်။ဖိလစ်ပိုင်တန်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲတုဖော်ရည်ကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ကောင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့တဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစောက်အုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချီးကူညီဖို့လည်းဒီသမရရှိရဲ့ခီးစဉ်အတွင်းမှာကန့်လန့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတလွာရင်းနှီးမြှုပ်နှံမှုတွေ၊ကူညီထောက်ပံ့မှုတွေလည်းလုပ်နေတာပါ။ဖိလစ်ပိုင်သမရဒူတာတေကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပိုလုပ်မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဘူးဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနိမိတ်အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့အဆုံးဖြတ်ကိုတောင်းခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတေလက်ထက်မှာတရုတ်နဲ့ဆက်ဆံရေးတိုးတက်လာခဲ့တာဖြစ်ပါတယ်
။ Nissan Mitsubishi နဲ့ Renault ကားကုမ္ပဏီတွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြီးအလွဲသုံးစားလုပ်မှုဆဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီနေ့အင်္ဂါနေ့မှာတော့ကုမ္ပဏီသုံးခုလုံးရဲ့အစုရှယ်ယာဈေးတွေထိုးကျသွားပါတယ်။ကားကုမ္ပဏီသုံးခုလုံးကဂုံးရဲ့ဥက္ကဋ္ဌနေရာမှာတခြားတယောက်နဲ့လူစားထုတ်ဖို့စဉ်းစားနေကြပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးကိုယ်တော်အတွက်ဂုံးကအသုံးချခဲ့ကြောင်းကုမ္ပဏီတွင်စုံစမ်းစစ်ဆေးမှုကလည်းတွေ့တယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောခဲ့ပါတယ်။ဒါအပြင် Nissan ကုမ္ပဏီကလည်းရတဲ့ဝင်ငွေကိုလည်းဂုံးက၅နှစ်တင်ဒေါ်လာ340ကျော်လျှော့ပြခဲ့တယ်လို့အစိုးရရှေ့နေတွေကထုတ်ပြောနေပါတယ်။ငွေကြေးမသမာမှုတွေနဲ့ဂျပန်မှာသူ့ကိုတနစ်လာနေကဖမ်းဆီးခဲ့ပြီးတဲ့နောက်ဂုံးကို Renault ကုမ္ပဏီအခြေခံရာထူးဆက်မထားသင့်တော့ဘူးလို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကလည်းပြောခဲ့ပါတယ်။ဒီ Renault ကုမ္ပဏီမှာပြင်သစ်အစိုးရကအစုရှယ်ယာ15ရာခိုင်နှုန်းပါဝင်နေပါတယ်။တကယ်တော့ Carlos Ghosn ဟာကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပြီးဒေဝါလီခံရဆဲဖြစ်ခဲ့တဲ့ Nissan ကုမ္ပဏီကိုကယ်တင်ခဲ့သူဖြစ်လဲနာမည်ကောင်းရခဲ့သူဖြစ်ပါတယ်ခင်ဗျ။
ပြည်သူနိုင်ငံမှာအစိုးရရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကြောင့်လောင်စာစီဈေးတက်တဲ့အပေါ်ဒီကနေ့အင်္ဂါနေ့မှာလဲဆက်ပြီးဆန္ဒပြနေကြပါတယ်။လေးရမြောက်ဆန္ဒပြကြတဲ့နေ့မှာဆန္ဒပြသူ1000လောက်ရှိပါတယ်။လမ်းပိတ်ဆိုဆန္ဒပြမှုတွေကိုရှင်းလင်းဖို့အတွက်ရဲတပ်ဖွဲ့ကိုဆိုရကပြောထားပါတယ်။တင်းတင်းလာနေတော့ကလည်းစီလောင်ကန်တွေလမ်းတွေတက်စီဆိုင်တွေကိုဆန္ဒပြသူ Emmanuel Macron Suyaga the Bombatuye, November Nasel Lee and Ma and Abjabu season three saw on his avare, Pinde Sivai Achi and Ni, Midazure, Tongswe Nai Achasini Sure and Mjina Murigale, Akusana Pyamuri Bomate Hanibare, Tamra Macrongo, Luchandari, Tamaralu the Chugale, Nameta Wiban Izavare, Sanabia Duriet, Doda at Danrigo Jabi me, a soya muarigo pianle mam hopulo when you got nigning up your jagivare.
သူရကီနယ်ပေါ်အော်စတြေးလျနိုင်ငံသားသုံးဦးကိုသူတို့နေအိမ်တွေမှာဒီနေ့အင်္ဂါနေ့မနက်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်လူစုလိုက်ပြုံလိုက်သေးစေနိုင်တဲ့အကြမ်းဖက်ပြစ်ခတ်တိုက်ခိုက်မှုကြီးကိုတားဆီးနိုင်လိုက်တယ်လို့အော်စတြေးလျရဲ့တပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဒီဖမ်းဆီးခံသုံးဟာ
ISIS ဆွေးနွေးဖို့အတွက်ရဲတွေအခြေရှာရခဲ့တဲ့လူဝက်သတင်းပို့စာတွေနဲ့ဆက်သွယ်ခဲ့ကြတယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ဒီကြမ်းဖက်တိုက်ခိုက်မှုကြံစည်တယ်လို့တနင်္လာရှိထားသူ၃လုံးရဲ့နိုင်ငံကူလက်မှတ်တွေကိုလည်းလုံခြုံရေးအကြောင်းပြချင်တဲ့ဒီနေ့အတွင်းမှာရဲတပ်ဖွဲ့ကနေပြီးတော့ရုပ်သိမ်းထိုက်တန်းသဘုံကောင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အပြစ်ကရဲစရေးသဘောတူညီမှု ပြစ်ခတ်တိုက်ခိုက်တယ်လို့ယေမန်စစ်တပ်ရရှိတွေကဆွဆွဲပါတယ်အစိုးရတပ်တွေဘက်ကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဆာဒီဥဆောင်တဲ့ညွန်မအဖွဲ့ကလေကြောင်းကနေပြီးတော့ထိုးစစ်ဆင်ပါတယ်ဆာဒီဘက်ကငြင်းငြင်းရေးကိုလူလာတဲ့ဆိုရင်သူတို့ကလည်းပြစ်ခတ်ရဆဲဖို့ကိုကုလသမဂ္ဂနဲ့ရာရောဆောင်ရွက်သွားမယ်လို့ဟူဒီတပုံတွေကပြောပါတယ်ရှင်
အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တကယ်နဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရောက်ပါရှင်အခုတော့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ် စီရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းနေ့အတွင်းတိုင်းရင်းသားလက်နက်ကိုက်တပ်ဖွဲ့တွေကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားထိခိုက်သေးဆုံးမှုရှိပါတယ်။နံပါတ်မြို့နယ်အတွင်းမှာတော့ RCSSSA ရှမ်းပြည်တပ်မတော်တောင်ပိုင်းTLLA တအောင်ပလောင်ဖွဲ့နဲ့SSPB မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူတွေနေရရင်ကိုမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA
မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသလက်နက်ကန်ဖွဲ့အချင်းချင်းကြားစစ်ရေးတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်ဒေဆုံးမှုတွေရှိနေတာပါ။နံပါတ်မြို့နယ်ပန်ကန်ရွာဘက်မှာလည်း RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ဒီအန်အယ်လီတန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးသိမ်းမှနေဆဲဖြစ်ကြောင်းလဲ
ဒီအန်အယ်လီပြန်ကြားရေးရရှိဖို့မှုတိုင်းကြောကခုလိုပြောပါတယ်။မနေ့ကတော့ဖြစ်တယ်ဒီနံပါတ်မြို့နယ်ပလောင်ရအထက်ပန်တိုင်ရနောင်းမနော်။ဘယ်ကဘုံမတော်ကုန်ချီရ။တိုက်ပွဲကတော့မနေ့ကတနအိုက်ခွဲကနေမနအိုက်ခွဲထိတနအိုက်ဘာလို့တကြတယ်။ဒီအစီအစဲတပ်ဖွဲ့နဲ့ဖြစ်တယ်။လက်ပတ်တာကတော့ဒီရိုင်းနဲ့မိသားနဲ့အာတရှိတယ်။ဒီကမှုကတော့ဒီနေ့တော့မရှိဘူး။အားရတဲ့ရတယ်မဒီရော။
ပြည်ကစနေနေ့ဒုံကလည်းတီအန်အယ်လီတမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် RCSSO ကြားနံမတူလာရှိုးကာလန်ဘော်ကမန်ပြင်းညာသဝိုက်မှာစိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတူဦးသနတ်စီမံတေဆုံးသွားခဲ့တယ်လို့မန်ပြင်းဒေသခံဆစ်ရှောင်းကူညီပေးရေးဖွဲ့ဝင်ကိုစောရော်ကပြောပါတယ်။လုံခြုံမှုကတော့မရှိတာတော့ဒီခါလေး
ကျောင်းသားတွေလူသမီးပြောက်ပြန်ချက်ချက်နဲ့ရွယ်လူသမီးတို့ကဒီကနေ့ပါသမီးပြေတောင်းလာမှာတော့ဒီနေ့အဲ့လိုတိုင်ပဲဖြစ်ပြီးလာရင်လည်းတတ်ခံရတဲ့အချိန်ကတက်ကိုနေနေရနေမိမာအိမ်မှာဖြစ်ပါလိမ့်မယ်။နှစ်ဖက်တိုက်ပွဲတွင်သနတ်စီမံကွယ်လွန်သွားတဲ့မျိုးသမီးကိုမနေ့ကကြိုလိုက်ပြီးဖြစ်ပါတယ်။မန်ပြင်းရွာတိုက်ပွဲကြောင့်အသက်မန်ပြင်းကြီးရွာသားကိုးဆယ်ခန့်ဟာမန်ပြင်းအောက်
်ပေါ်တယ်ဘာလို့ဒ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့က ตอนนี้เราเชื่อใจมาที่เราแต่ว่าพี่ตาดูบริมาจะไม่พิวหูนะฮัลโหลจะยุ่งเสียเนี่ยท่านพี่จะแข่งเพื่อสิ่งละตอนนี้เราคุยละไอ้ลูกนี่ท่านเราจูบังเกลือแต่ว่าสมัยพี่เก่งผู้รู้ใจเราจูบังเนี่ยเส้นเราสี่เหลี่ยมเนาะตอนนี้เราพูดถึงที่ป่วยเนี่ยสี่ปีที่ผ่านมาเนี่ยงานเยียวยาส่วนส่วนนี้นี่แหละเนี่ยที่ชาวบุรีเราใช้เงินเนี่ยพี่ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลย
ชั้นมีเนี่ยพี่ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลยอันนี้ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลยชั้นมีเนี่ยพี่ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลยอันนี้ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลยชั้นมีเนี่ยพี่ก็ทำการมือผู้ตัวสอบจีเอ็มซีเอสคอมดีพ่อเวนตาลาปีก็เปลี่ยวไปเลยอัน
ဒီနေ့ကတော့ဒီအေကိုကသဖွဲ့ကချင်လူလိုက်ရဖွဲ့ကရင်ရဖွဲ့တွေနဲ့လဲတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံတွေလူခွေရေးချုပ်ပတ်မှုကံခံရရသလိုစစ်ကြီးဒုက္ခတွေဖြစ်နေရရင်ကနေတင်းချောင်းနေရတဲ့ဖြစ်စဉ်တွေလဲအစိမ်းလို့လူရှိနေပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ရှမ်းပြည်နယ်ဘက်ကတောင်ကြီးတစောင်းတိုင်းမီးပုံးပြန်ပွဲတော်သတင်းလွှာမတင်ဆက်ခင်ပါပဲ မြန်မာနိုင်ငံမှာမိုးလေဝသဆိုင်ရာဥပဒေတရရေးဆွဲဖို့ပြင်ဆင်နေကြတဲ့သတင်းကိုအယူဆုံးတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်တဲ့မိုးလေဝသဆိုင်ရာဥပဒေတရကိုနိုင်ငံတကာကျွမ်းကျင်သူတွေကဘာပံရဲ့အကူအညီတွေနဲ့ရေးဆွဲဖို့ပြင်ဆင်နေကြပါတယ်မိုးလေဝသသတင်းအပါအဝင်သတင်းအတုတွေပြန့်နှံ့လေးရှိတဲ့မြန်မာနိုင်ငံမှာတော့ဒီလိုမျိုးသတင်းတွေကိုတိတိကျကျထုတ်ပြ
ပထမဆုံးကျင့်ရေးဆွဲမဲ့မိုးလေဝသဆိုင်ရာဥပဒေကိုတော့အင်းကြီးအာရှနိုင်ငံတွေကဥပဒေတွေကိုအခြေခံရေးဆွဲသားမှာဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။ကမ္ဘာ့ဘဏ်အကူအညီနဲ့နိုင်ငံတကာပညာရှင်တွေကိုငှားရမ်းပြီးဥပဒေကြံကိုပြုစုသွားမှာပါ။ဒါဆိုရင်1992ခုနှစ်မှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဖွဲ့စည်းခဲ့ပြီးနောက်ပထမဆုံးက ဟုတ်ကဲ့ထောက်ကူက၃၀ခုနဲ့ရပုံငယ်အခုချိန်ဒီပေါ့နော်ဒီစားရစားတဲ့နဲ့ဘာမှမရှိခဲ့ဘူးပေါ့နော်ပြီးတော့ကမ္ဘာမိုးလေဝသနေပြီးတော့လက်ညွန်နဲ့ဥစားတွေယူခဲ့ကျွန်တော်တို့ကဟိုစားလို့နေတော့ပေါ့နော်ဒီတခြားနိုင်ငံတွေနေပြီးဥတွေလေးဥတွေလေးမရှိရတဲ့ကြောင့်တော့ဒီဟာကိုစားပြီးတော့မှကျွန်တော်တို့အကောင့်ထည့်ပို့တာပါခင်ဗျာဟုတ်ကဲ့
ဥပဒေတည်ပြဋ္ဌာန်းပြီးတော့ဒီလိုအခြေအနေတွေကိုပြောင်းလဲနိုင်ရင်မလို့မျှော်လင့်ကြဖို့ကြောင့်မဟုတ်ကပြောပါတယ်အဲ့လိုပါလာရင်လည်းပါလာမယ်ဒီလိုမျိုးဘောနော်ဒီဒီလိုအထိတ်အဆန်းအခြေအောင်လုပ်နေတဲ့လူတွေတို့အာနိုင်ငံရေးပြောကအကြောင်းလို့နိုင်ငံရေးဟိုလုံဆောင်မှုအခုတော့ကြောင်းလို့လုပ်နေတဲ့လူတွေမျိုးတွေဆိုတော့အမျိုးဆွေတော့ဒါဟိုတောက်တဲ့ကြောက်ကကြီးတွေဝင်နေတာအရေးယူမယ်ဆိုရ
ကျွန်တော်တို့အချင်းကြီးတော့ကမ္ဘာလုံးလိုများသည်ဒါပဲကျွန်တော်ပြောနေတာပါဟုတ်ကဲ့နိုင်ငံကကြွညင်သူကူညီနေဥပဒေကျရေးဆွဲပြီးနောက်ပြည်တွင်းကဥပဒေပညာရှင်တွေကအပိတ်ဆက်လက်ရေးဆွဲဖို့လဲစီစဉ်ထားတာပါမိုးလေဝသဥပဒေတရပေါ်ထွက်လာမယ်ပေါ်မိုးလေဝသပညာရှင်ဦးထွန်းလင်ကလည်းကြိုဆိုလိုက်ပါတယ်ဒါကောင်းပါလေဒါလုံးဝမဟုတ်နော်ဟိုဒီမှာမျိုးစုံရှုပ်ထွေးနေတော့ဆိုတာဟိုတက်တက်မ ဟုတ်တော့ဘို့တို့ရဲ့တူအားဒါလောက်ပဲလို့ပြောတာလည်းနေတို့လည်းဆိုတာဆိုတော့ပေါ့ပါတယ်လားမိုးလေဝသားသတင်းတွေပါဝင်သတင်းတူတွေဟာမြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်ဒီမှာမကြာခဏပြန့်နှံ့လေးရှိတဲ့ပြီးမကြာသေးခင်ရက်တွေအတွင်းမှာပဲမြန်မာနိုင်ငံမှာအေးလိုင်းဖြတ်နိုင်နေဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တယ်လို့ငလင်လောက်ကမယ်ဆိုတဲ့သတင်းမှမျိုးတွေကလည်းမကြာခဏထပ်ပေါ်လေးရှိ တင်းတွေကိုအားထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းသတင်းအစီအစဉ်တွေကိုတော့ည10နာရီအထိလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တောင်ကြီးတဆောင်တိုင်းမီးဘုံပြန်ပွဲတော်အကြောင်းဖြစ်ပါတယ်။တောင်ကြီးတဆောင်တိုင်းပွဲတော်မီးဘုံပြန်ပွဲတော်ကိုနိုင်ငံတော်ဝန်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ပြီးပါဝင်ဆင်နဲနေကြပါတယ်။တောင်ကြီးမီးဘုံပြန်ပွဲတော်ကရင်သက်ရှုမောပွဲရာဖြစ်တယ်လို့ပဲတစ်ဖက်မှာလည်းမီးဘုံပြန်တွေကိုပုံစံစမ်းတွေနဲ့လှုပ်လာတာနဲ့အတူပွဲတော်လာပရိသတ်ရဲ့ဘေးကင်းလုံခြုံမှုအတွက်လဲစိုးရိမ်စရာတွေကရှိနေပြန်ပါတယ်။ AP သတင်းဆောင်မတပုတ်ကိုအခြေခံပြီးတော့မတ်တိန်ကြီးထိုက်ပြောပြပေးပါရှင်။
ကမ္ဘာအထူးခြားဆုံးပွဲတော်တွေထဲမှာတစ်ခုအပါဝင်ဖြစ်တဲ့တောင်ကြီးမီးဘုံမြန်ပွဲတော်ကိုလက်ရှိကျင်းပနေတာပါ။တောင်ကြီးမြို့ရဲ့ညမှောင်ကောက်ကင်ရံမှာမီးရှူမီးပန်းတွေနဲ့မီးဘုံပြန်လွတ်တင်ပွဲကိုကြည့်ဖို့နိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ကြတာပါ။နိုဝင်ဘာလ14ရက်နေ့ကနေ22ရက်နေ့အထိကျင်းပနေတဲ့ဒီနှစ်တောင်ကြီးတဆောင်တိုင်းပွဲတော်မှာတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်နောက်ရှီဟောင်းပကံတို့ကိုဖော်ကျူးထားတဲ့မီးဘုံမြန်တွေလည်းပါပါတယ်။တောင်ကြီးသူဆီယမနန်းစုစန်ဒီထွန်းကတော့အသက်10နှစ်ကလေးကနေအခုအသက်28နှစ်အထိဒီပွဲတော်ကိုလာကြည့်နေတာလို့ပြောပါတယ်။
There's two types of fire, hot and blue. The first one is with the lantern.
မီးဘုံမြန်ကနှစ်မျိုးရှိပါတယ်ခဲ့။တစ်မျိုးကမီးအိမ်ချိတ်ထားတာဖြစ်ပြီးနောက်တစ်မျိုးကတော့မီးရှူမီးပန်းတွေချိတ်ထားတာမျိုးပါတဲ့။သူကတော့မီးရှူမီးပန်းတွေကိုပိုးပြီးတော့ခြိုက်ပြီးတော့တိတ်လဲစိတ်လုံရှားစရာကောင်းပါတယ်လို့ပြောသွားတာပါ။တောင်ကြီးတဆောင်တိုင်းပွဲတော်ကမီးဘုံမြန်ပြိုင်ပွဲတွေလည်းရှိပါတယ်။မီးဘုံမြန်တစ်လုံးဖြစ်ဖို့ကပုံစံပေါ်လိုက်ပြီးတော့ကုန်ကျစရိတ်ချက်15သိန်းလောက်ကနေသိန်း60လောက်အထိကုန်ပါတယ်။စုရရင်တော့သိန်း100ကျော်လောက်ရပါတယ်။တောင်ကြီးသူနန်းစုစန်ဒီထွန်းကတော့လူတွေကစုရပုထဲသူတို့ရဲ့အမှုပညာဖန်တီးမှုကိုပို့ပြီးတော့ပြခြင်းနေကြတာလို့ပြောပါတယ်။မနစ်တုံးကဆင်းရုပ်မီးဘုံမြန်ချိုးပြီးဒုတိယစုချိတ်ခဲ့တဲ့ David Yu ကတော့မီးဘုံမြန်ဘယ်လိုလုပ်ရမလဲဆိုတာကိုအခုလို့ပြောပြပါတယ
်။ We choose stand paper and then we paint on that stand paper and
ရေစွန်းတော့ရှက်စကူတွေကိုစုရပါတယ်။နောက်အဲဒီစကူတွေကိုဆေးချက်ပြီးစကူတွေကိုတစ်ခုနဲ့တစ်ခုကတ်ရပါတယ်။ဒါတွေပြီးတော့မှဖြုံနှီးပုံစံမျိုးချိုးပါတယ်။
စင်ယုံမီးဘုံမြန်ကိုမနစ်တုံးကတော့သူတငယ်ချင်းတယောက်နဲ့သတင်းသုံးပတ်လောက်အချိန်ယူပြီးလုပ်ခဲ့ရတဲ့အကြောင်းနဲ့ဒီနှစ်မှာတော့အလုံးမအားလို့ဝင်မပြိုင်နိုင်ဘူးလို့လဲ David Yu ကပြောပါတယ
် One hour balloon is on the sky and it's
မီးဘုံတွေတသွားပြီးမှမီးရှူမီးပန်းတွေပေါက်ပါတယ်ဒီခိုက်တံလေးကိုဘာနဲ့မှမလဲနိုင်ပါဘူ
းစီကားလာတဲ့မီးဘုံမြန်ပွဲတော်မှာဘေးအန္တရာယ်တွေကလည်းရှိပါတယ်မီးစာတွေရန်တွေထက်ပြီးလွတ်တင်တဲ့မီးဘုံမြန်တွေမိုးပေါကိုပြန်တက်ပြောက်ွယ်မသွားဘဲလူအုပ်ထဲကိုပြန်ပြုတ်ကြတာမျိုးကလည်းရှိပါတယ်။နှစ်တိုင်းလိုလိုပဲမီးဘုံမြန်ပြုတ်ကြတဲ့မတော်တဆမှုတွေကဖြစ်နေတာပါ။ဒီနှစ်မှလည်းမီးဘုံမြန်တစ်လုံးမီးလောင်ပြုတ်ကြလို့တဦးသေးဆုံးပြီးတချို့ကိုဆေးရုံတင်လိုက်ရတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ်။တောင်ကြီးစစောင်းတိုင်းဘွဲကိုလာကြည့်ချသူတွေတင်းမှာတော့နိုင်ငံသားတွေလည်းပါပါတယ်။အိန္ဒိယနိုင်ငံသားမြန်မာနိုင်ငံမှာအလုလာလုပ်နေတဲ့အသက်33နှစ်အရွယ်အာရှပ်သင်္ခါကတော့အခုလိုပြောပါတယ
်ဘယ်တော့ကတော့တကယ်အမခံပါဘူးဗျာယာစုနှစ်နဲ့ချီပြီးရှိလာခဲ့တဲ့ဆင်လာတိုင်းနဲ့ဒီကနေ့ဒီလူတွေတကယ်ကိုစိတ်ပါလက်ပါနဲ့မရိုးရအောင်စမ်းထွင်ပြီးလုပ်နေကြတာပါဒီမှာတွေ့ရတဲ့မီးရှူမီးပန်းတွေကလည်းမျိုးစုံပါပဲ
ဗုဒ္ဓဘာသာရဲ့နေရုနှစ်မြတ်တစ်ခုဖြစ်တဲ့တဇောင်မုံလာပြည့်နေ့မီးဘုံမြန်ပွဲတော်ကိုတော့နိုင်ငံတော်မှကျင်းပနေကြတာပါဒီနှစ်တောင်ကြီးမီးဘုံမြန်ပွဲတော်မှာတော့မီးဘုံမြန်အလုံး400လောက်လွှတ်တင်มาဖြစ်ပြီးနိုဝင်ဘာလ22ရက်နေ့တဇောင်မုံလာပြည့်နေ့အထိကျင်းပမှာပါတဇောင်မုံလာပြည့်ကျော်တရက်နေ့မှာတော့မီးဘုံမြန်ပွဲတော်စုရသူတွေကိုစုချီးမြှင့်มาဖြစ်ပါတယ်ရှင
်တောင်ကြီးမီးဘုံမြန်ပွဲတော်အကြောင်းမတ်တိန်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံမှာအိမ်အောင်မရှိဘဲနဲ့ကိုဝင်ရပြီးတော့တာသမီမွေးဖွားခဲ့ကြတဲ့အမျိုးသမီးတွေဟာ ဘဝရည်ရည်အခက်ခဲတွေနဲ့ကြုံရလေရှိပါတယ်။အထူးသဖြင့်ကတော့ဒီသားသမီးရှိပြီးတော့ခင်မွန်းတယ်မရှိတဲ့အမျိုးသမီးတွေကိုအတိုင်းဝိုင်းကနေဝိုင်းပြီးတော့ကျင်နာကိုခံရလေရှိတဲ့တာကြောင့်ဒီလိုမျိုးအခက်မကြုံရအောင်အမျိုးသမီးတွေကိုအကူအညီပေးရေးအစီအစဉ်တွေဟာလည်းထွက်ပေါ်လာနေပါတယ်ဒီအကြောင်းကို AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကတင်ပြပေးမှာဖြစ်ပါတယ်ရှင
်အင်းတော့မရှိတဲ့ကိုဝင်ဆောင်မျိုးသမီးတွေအနေနဲ့မွေးလာတဲ့သားသမီးကိုဆွတ်လွတ်မလားလူတွေပြောဆိုခံပြီးပြုစုပြောထားမလားဆိုတာဆုံးဖြတ်ရတာဟာကြီးမားတဲ့စင်ကုံမှုတစ်ခုပါဒီလိုလူတွေထဲမှာတော့ကိုကြီးကိုယ်တော်မထိခိုက်အောင်အမြင့်ရင်းကိုမပြောလို့တဲ့အသက်16နှစ်အရွယ်အမျိုးသမီးတူလည်းအပါဝင်ဖြစ်ပါတယ်ဒီပိုးရဲ့ကောင်းလေးတယောက်နဲ့လူငယ်တစ်ပါးကချစ်ချက်ရကကိုဝင်ရလာတဲ့အချိန်မှာလက်မထပ်ဘဲစွန့်ပစ်ခံရတာလို့လည်းသူကပြောပါတယ်။ကိုဝင်ကိုလာရှိလာတဲ့အချိန်မှာတော့မိဘတွေရဲ့တိုက်တွန်းချက်ရခင်မုန်းမရှိတဲ့အမျိုးသမီးတွေရဲ့သားသမီးတွေကိုပြုစုဆက်ရှောက်ပေးနေတဲ့ခေတ်တစ်ခုမှလည်းထားခဲ့ဖို့စီစဉ်နေပါတယ်။ကိ
ုဝင်မရှိရင်တော့ဘယ်လိုမှလည်းအမေဆက်မရတော့ခလူထားနေမှရမှာ။ပြော့အဲ့ဟိုလည်းပြန်ခေါ်လို့မရဘူး။အဲ့ဟိုပြန်ခေါ်လို့ရှိရင်ရက်ွက်တွေကပြောမှာ။
ရန်ကုန်တိုင်းတန်လင်းမြို့နယ်ကမြင့်မုံမြစ်တာဖောင်ဒေးရှင်းကတော့အင်တာနက်မရှိဘဲသားသမီးမွေးဖွားလာကြတဲ့အမျိုးသမီးတွေကိုအကူအညီပေးဖို့ရည်ရွယ်ဖွင့်လှစ်ထားပါ။အင်တာနက်မရှိဘဲကိုဝင်ရလာတဲ့လူနာအမျိုးသမီးကရှက်လွန်းတာကြောင့်ကိုယ့်ကိုယ်အဆုံးစီရင်ခဲ့ပြီးတဲ့နောက်အခုလိုအကူအညီပေးစင်တာဖွင့်လှစ်ခဲ့ရတာလို့လည်းမြင့်မုံမြစ်တာဖောင်ဒေးရှင်းထူထောင်သူဒေါက်တာမြတ်စန္ဒတန်ကပြောပါတယ်။မြန်မာနိုင်ငံမှာအင်တာနက်မရှိဘဲသားသမီးရလာတာမျိုးကိုကျေကျေပြန့်ပြန့်လက်မခံကြသေးဘူးလို့လည်းဆိုပါတယ်
။အခုခေတ်ကလူငယ်လူငယ်ပတ်ဝန်းကျင်အောင်လက်ခံတယ်စင်ကမာသားကိုလက်ခံနေဆိုတာတည်းနားလည်ပေးတာပေါ့လူကြီးမိဘတွေလူကြီးတွေမိဘတွေရွာဘက်တောဘက်အတိုင်းဝိုင်းတွေလက်မခံနိုင်သေးဘူးနားမလည်နိုင်သေးဘူးပြောရမှာပေါ့
မွေးလာတဲ့ကလေးတွေကိုထားခဲ့ဖို့ရောက်လာကြပေမဲ့အမျိုးသမီးအများစုဟာလက်တွေ့မှာတော့အခက်အခဲတွေရင်ဆိုင်ရမှာဖြစ်ပေမဲ့သားသမီးတွေကိုအိမ်ပြန်ခေါ်သွားလို့ရှိကြတယ်လို့လည်းဒေါက်တာမြတ်စန္ဒတန်ကပြောပါတယ်ဒါပေမဲ့အမျိုးသမီးအများစုအနေနဲ့ပတ်ဝန်းကျင်ကနှိမ့်တဲ့အဖြစ်မျိုးကျောင်းပညာတပိုင်းတစ်စားဖြစ်ရတာမျိုးတွေလို့ဘဝမှာအခက်အခဲတွေနဲ့လည်းကြုံရတတ်ပါတယ်။ဒီတွေ့လဲအမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာအန်ဒီရဲ့များလာတဲ့ဥပဒေမဲ့ကိုဝင်ဖြစ်ချတဲ့လမ်းကိုရွေးချယ်တာတွေလည်းရှိပါတယ်။ဒီလိုအခြေအနေမျိုးတွေကိုကာကွယ်နိုင်ဖို့နဲ့မိသားစုစီမံကိန်းအတွက်ကျန်းမာရေးအသိပညာပေးနိုင်မယ့်အစီအစဉ်တွေလည်းလိုအပ်နေတာပါ။ဒါနဲ့မကလူကြီးရန်ပုံငွေဖွဲ့ UNFPA ကဒေါက်တာယရနာကတော့အထူးသဖြင့်လူငယ်တွေအတွက်ပညာပေးစီစဉ်နေလိုအပ်နေတယ်လို့ဆိုပါတယ
် So the services need to be more welcoming to the adolescent and youth
တခုခုဆုံးဖြတ်ပြောဆိုတာမျိုးအစိုးမြင်တာမျိုးခွဲခြားဆက်ဆံတာမျိုးတွေမလုပ်ဖိနဲ့လူငယ်တွေကိုနွေးနွေးထွေးထွေးနဲ့ဝန်ဆောင်မှုပေးတင်ပါတယ်
မြန်မာနိုင်ငံကနည်းပညာကျွမ်းကျင်သူလူငယ်တချို့ကလည်းပြူပြူမေးဆိုတဲ့ app တစ်ခုကိုဖန်တီးပြီးလူငယ်အမျိုးသမီးတွေကိုတပတ်တလန်းကကျန်းမာရေးအသိပညာပေးနိုင်မှုကြိုးပမ်းနေကြတာပါအထူးသဖြင့်ကတော့လက်ကင် mobile phone တွေအသုံးများလာနေတဲ့မြန်မာနိုင်ငံကလူငယ်တွေချာပညာပေးနိုင်မှုရည်ရွယ်ထားတဲ့အကြောင်းကိုကိုတက်အဖွဲ့ကလူငယ်တူဖြစ်တဲ့မဖြိုးတင်စာဦးကပြောပါတယ
် Sex Education နဲ့ပတ်သက်တဲ့ app တွေကိုမြန်မာနိုင်ငံမှာသုံးလိုက်တဲ့ခါကျရင်သူတို့ကဒီ education နေပြီးတော့ knowledge တွေကိုလေ့လာမယ်အဲ့ခါကျရင်သူလူကြီးတွေပြောကြမှာလို့မသူဘာသာသူလို့ knowledge တွေလေ့လာပြီးတော့အသိပညာရပြီးတော့ကိုယ့်ဘာသာကိုသင်ချင်ပြီးတော့နေထိုင်တတ်လာမှာ
စာသင်ကျောင်းတွေမိဘတွေကလင်းပညာပေးရေးကိစ္စတွေကိုရှောင်ရှားလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီး6ဦးမှာတူးနှုံးတာကိုဝင်တားနိုင်တဲ့အခွင့်အလမ်းရရတယ်လို့လေကုလသမဂ္ဂလူကြီးရန်ပုံငွေဖွဲ့ UNFPA ကပြောဆိုထားတာပါ2014ခုနှစ်ကကောက်ယူထားတဲ့သကောင်စီးရင်အရဆိုရင်လဲမြန်မာနိုင်ငံမှာအသက်15နှစ်ကနေ19နှစ်ကြားအမျိုးသမီးတွေမိဖွားမှုနှုန်းဟာတစ်နှစ်ကို9000နီးပါးရှိနေပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ VOE မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-239-382-9994ဖြစ်ပါတယ်ရှင်အခုနောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတစ်ခုဖြစ်တဲ့အင်ငါညတရရဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိတာမို့အောက်မျောနားဆင်နိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုင်းရဲ့လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံ၏အကြောင်းသတင်းဆောင်မကိုနားဆင်ကြရအောင်ပါရှင
်။မေဂန်ပြည်တော်စုမှနေထိုင်သူစော်ဒီသတင်းတော့ဂျမောကောရှိုဂျီဒီဆုံးခဲ့တဲ့ကိစ္စတံခါဖရန်ဆိုရဘာရီဆုံးဖြတ်ထားတယ်လေဒီသက်မှုကြောင့်မေဂန်ပြည်တော်စုနဲ့စော်ဒီအကြားဆက်ဆံရေးအပေါ်မှာဘယ်လိုသက်ရောက်မှုတွေရှိမလဲဆိုတာတွေဝါရှင်တန်နိုင်ငံကြီးမှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်ကလေးဒူဂီမှာဖြစ်ပေါ်ခဲ့တဲ့ဒီလူသတ်မှုမှာဆော်ရီမင်းသားမိုဟာမက်ဘင်ဆလမ်ကမိန့်ပေးတယ်ဆိုပြီး CIA ဘူထောင်းလိုင်းအေဂျင်စီကယုံကြည်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တပ်ဖက်ဒေါ်နယ်ထရန့်ကတော့ဆော်ရီရဲ့ရှေ့ဆံမင်းသားနဲ့ပတ်သက်တဲ့မေးခွန်းတွေကိုထပ်ခါတလဲလဲစကားလမ်းကြောင်းလွှဲပြောလို့ရှိပါတယ်။ဆော်ရီအာရေဗျဘက်ကဖြည့်ပြတ်နဲ့ပတ်သက်လို့မျိုးမျိုးပြန်ပြောင်းပြောနေသလိုဒီလူသတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးအခိုင်အမာညှင်းဆုံနေပါတယ်။အခုအချိန်ထိသမ္မတဖရန်ကသတင်းတော့ဂျမောကိုရှိုဂျီကိုဘယ်သူတက်ဖို့အမိန့်ပေးခဲ့တယ်လဲဆိုတဲ့အပေါ်ထုတ်ဖို့ပြောဆိုခြင်းမရှိသေးပါဘူ
း။ဒါမဲ့နေ့ရက်လောက်မှာအစီအစဉ်သာပြည့်စုံကျွန်တော်တို့ထုတ်ပါမယ်။တနင်္လာဓမ္မမဟုတ်အင်္ဂါလောက်ဖြစ်ပါလိမ့်မယ်
။ဒီသက်မှုမှာရှေ့မင်းသားမိုဟာမက်ဘင်ဆလမန်နောက်ွယ်ကပါနေတယ်လို့ CIA အနေနဲ့သုံးသပ်ပါလားဆိုပြီးနေတဲ့အခါမှာဒေါ်နယ်ထရန့်က
ဒီကိစ္စဘာမှသုံးသပ်ချက်မပြရသေးပါဘူး။သိစောပါသေးတယ်အစီအစဉ်ကလည်းအချိန်မကျသေးပါဘူးဒါပေမဲ့ဖြစ်နိုင်ချေရှိနိုင်သလားကျွန်တော်တို့ကြည့်ရပါလိမ့်မယ
်အေရှေမင်းသားသတင်းတော်ကိုရှိုဂျီအသက်ခံရမှုမှာသူမပါဘူးဆိုတော့အနည်းဆုံး5ချိန်လောက်ပြောခဲ့တယ်ဆိုတဲ့အကြောင်းသတင်းဝင်တွေက Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတထရန့်ကပြောပါတယ်မင်းသားဆယ်မန်ကသူ့ကိုလိန်ခဲ့တာမဖြစ်နိုင်ဘူးလားဆိုတဲ့မေးခွန်းကိုလည်းသမ္မတထရန့်က
I don't know you know who can really know but I can say this he's got
ကျွန်တော်မသိပါဘူးဒါတော့ဘယ်သူသိနိုင်မလဲဒါပေမဲ့ကျွန်တော်ပြောနိုင်တာကသူလူတော်များများကိုပြောနေတယ်သူဒီကိစ္စမသိပါဘူးဆိုပြီးတော
့အော်လို့တော့ထောင်းလိုက်ကော်မတီကဒီမိုကရက်မှအဒန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် It's very difficult for me to conceive of a murder of a prominent journalist
ဒါကြောင့်လည်းတော့တယောက်လည်းဖြစ်များတည်တဲ့ဝေဖန်သုံးသပ်သူတယောက်ကိုအေရှေမင်းသားမသိဘဲနဲ့တပ်ပစ်ဖို့ဆိုတဲ့ကိစ္စကျွန်တော်တို့တော့ရုံဖို့တိတ်ခတ်ပါတယ်
အမေရိကန်ထောင်းလိုင်းအတိုင်းဝိုင်းရဲ့ပြည်သက်သုံးသက်ချက်ကိုလက်ခံဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတထရန့်ကိုတိုက်တွန်းနေတာပါလွတ်တော်အမတ်အရန်ရှရစ်က ABC ရုပ်သံကိုခုလိုပြောပါတယ
် It's vitally important that this administration not allow itself to become
အမေရိကန်သူရကိုယ်တိုင်ဆော်ဒီဘက်ကဖုံးကွယ်နေတဲ့ဇလန်းထဲမှာမပါမိဖို့တိတ်ကိုအရေးကြီးပါတယ်အရှေ့မင်းသားရဲ့ပါဝင်မှုကိုဖုံးကွယ်ရမှာမပါမိဖို့ပါဆော်ဒီဆိုရကကမ္ဘာမှာသူတို့အနေထားကိုသူတို့ကိုယ်တိုင်အစ်စ်နှိမ့်လိုက်တာပါသူတို့ကိုသူတို့ဆွဲချပြီးပါပြီ
CIA အနေနဲ့ဘလိုဝဲသုံးသက်ချက်ထုတ်ပြန်သတင်းတော့ကိုရှော်ဂျီကိုတတ်ဖို့ဘသူကမိန်ပေးတယ်ဆိုတာအပြည့်သက်ဆုံးဖြတ်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကလည်းပြောဆိုနေပါတယ် Republican အမတ်တချို့ကတော့တီးခန့်စိတ်ရှည်ဖို့ပြောဆိုနေပါတယ်အထက်လွှတ်တော်ထောင်းလိုင်းကော်မတီ Republican အမတ် Roy Blunt က
Let's see what the president says onTuesday if we're going to deal with this relationship
ဒီနေ့တို့တော့ဘာပြောလဲဆိုတော့စောင့်ကြည့်ဖို့လိုပါလိမ့်မယ်ဒီကိစ္စကျွန်တော်တို့ဖြေရှင်းမယ်ဆိုရင်အရှိလေပိုင်းဒေတာအာနာချင်းခွင့်ရှာပေါ်တက်ရောက်မှုရှိနေသလိုပြဿနာလုံနေတဲ့အီရန်နဲ့အာနာထိန်းကြီးရဲ့ကိစ္စအပေါ်မှာလည်းရိုက်ခတ်မှုရှိမှာဖြစ်ပါတယ်ကော်ရှော်ဂျီတေဆုံးခဲ့မှုနဲ့ပတ်သက်ပြီးဘာတွေပြောဆိုနေတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်သေချာသိဖို့လိုပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါပထမဦးဝင်နိုင်ငံရေးဆိုင်ရာမဟာဗျူဟာအပြင်ဆော်ဒီအာရေဗျဟာအမေရိကန်ပြည်ထောင်စုအတွက်လောက်ကိုင်းဒီစီးပွားရေးခွင့်လန်းနေစီဝါရေးဖွံ့ဖြိုးမှုတွေအတွက်အများကြီးထောက်ကူပြုထားတဲ့ဆိုပြီးသမ္မတထရန့်ကပြောဆိုထားကြပါမယ်ခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဒရဲ့လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမတ်တိန်ကြီးထိုက်ထုတ်စီစဉ်တင်ဆက်ပေးမယ့်အင်္ဂါညဒရဲ့လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတည်းမှာရှိတဲ့ဒီ IDPs ပေါ့နော်မွတ်စလင်ဒုက္ခသည်စခန်းတွေအခြေအနေဖြစ်ပါတယ်စစ်တွေအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ဒီလှေပြက်ပြီးတော့ရန်ကုန်တိုင်းကြောက်တန်းမြို့နယ်အနီးဆဲရောက်လာလို့အာဏာပိုင်တွေကခေါ်ယူထိန်းသိမ်းပြီးတော့သူတို့မူလစခန်းတွေကိုပြန်ပို့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်ပြန်ခေါ်ယူရေးမအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲခုလိုမျိုးမြန်မာနိုင်ငံတွေကဒုက္ခသည်စခန်းတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုကျွန်တော်တို့မြင်လိုက်ရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲ့ဒီကလေးကဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်လောက်ကိုနေထိုင်ခဲ့ကြရတဲ့သူတွေဖြစ်ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံတွေကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးသူတို့ရဲ့အနာဂတ်အာမခံချက်အာဏာပိုင်တွေဘယ်လိုများဆောင်ရွက်ပြီးထားကြလဲဆရာဒီမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးစိန်ဝင်းပါဦးစိန်ဝင်းကတော့ Intel News အဖွဲ့ကြီးရဲ့ဒီသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်သတင်းစာသမားတူလည်းဖြစ်ပါတယ်နောက်တူကတော့ Ranger ဒုက္ခသည်ကိုယ်တိုင်က Ranger ဒုက္ခသည်တခုတူပါမြန်မာနိုင်ငံတည်းကပါဦးလာထွန်းပါနောက်တူကတော့ Hindu ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Hindu ခေါင်းဆောင်တူဖြစ်တဲ့ဦး Henry 3ယောက်လုံးလေလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ကိုစိန်ဝင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုစိန်ဝင်းကျွန်တော်ခုနကပြောလို့ပေါ့ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစစ်တွေဘက်ကဒုက္ခသည်စခန်းကနေပြီးတော့ဒုက္ခသည်တွေမလေးရှားဘက်ကိုပြေးကြရင်းနဲ့ရန်ကုန်မှာပဲဖမ်းမိတယ်သူတို့ပြန်ပို့လိုက်ပါပြီအဲ့တော့ဘာပြောပြောဒီဒုက္ခသည်စခန်းကမွတ်စလင်တွေရဲ့အခြေအနေပေါ့အဲ့တော့အခုကအစိုက်ပြီးတော့ပြောနေကြတာကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဒုက္ခသည်တွေပြန်ခေါ်ရတာကိုပဲပြောနေပြီမဲ့တကယ်မြန်မာနိုင်ငံတည်းမှာကိုရှိပြီးသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေရောဟိန္ဒူဒုက္ခသည်တွေရောဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တည်တည်ကြာကြာသတင်းမီဒီယာတွေပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရောလူတွေကရောအားဟိုအားယူပြီးတော့တင်ပြနိုင်မှုရှိရလားခင်ဗျမရှိပါဘူ
းဟိုဟာလေဒုက္ခသည်တွေဒီကျွန်တော်ဒီတလောက်ကတော့စစ်တွေမှာပတ်ဝန်းကျင်ကဒုက္ခသည်စခန်းတွေမှာဝင်ပဲအခက်အခဲတွေအများကြီးရှိတယ်။နောက်ပြီးတော့ဘာလဲဆိုတော့သူတို့ရဲ့အနာဂတ်ရည်မြတ်ဆိုပြီးတော့ဘီယာဆိုပြီးနော်ဟိုမွတ်စလင်ဒုက္ခသည်စခန်းကိုမပြောနဲ့ဒီဟိန္ဒူဒုက္ခသည်စခန်းမှာဝင်ပဲဒိက္ခာမရတာ၃၅ကျော်တာစသဖြင့်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ဟိုအနေထားတွေကိုတိုင်းခြားလို့ရတယ်ဘယ်လိုပေါ့ဟိုရုပ်ရည်အားဖြင့်မွတ်စလင်ဟိန္ဒူဒုက္ခသည်တွေကိုဟိုပို့ပြီးတော့ဖေးသာပေးတဲ့အနေထားရှိတယ်လို့ဟိုအများကသိထားကြတဲ့အနေထားမှာတော့အဲ့တော့ဒုက္ခသည်စခန်းကြီးကကြာလာတယ်ဒီမြစ်တွေကြာလာတယ်အခုဆို6နှစ်ကျော်လာပြီနော်ပြီးသူတို့တွေရဲ့သာသမီတွေပညာရေးတွေဒါတွေဘာမှလည်းမရှိဘူးပြီးတဲ့နိုင်ငံသားကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဘာမှကြီးကြီးရာရာမရှိဘူးအဲ့တော့သူတို့ကိုယ်တိုင်ကလည်းနောက်သူတို့ဟိုသူတို့ကိုလည်းနေရာချဖို့ဟာကိုသူတို့ရဲ့နေဟိုငွေနေရာတွေချဖို့ဟာမျိုးမှမရှိဘူးနဲ့အဲပြောရင်တော့အော်အစိုးရဒီအစိုးရအနာဂတ်ကောင်းတဲ့ပုံတွေအထဲမှာကအာသူတို့ကကမ်းတက်အေရီယာတွေထားမဲ့သဘောဖြစ်နေတယ်အဲ့ဒီကအဲ့ဒါဒီအကောင်ကသူတို့တွေကိုဟိုတခြားသောနည်းလမ်းတွေသူတို့ရဲ့လက်မြောက်ရေးအတွက်ကိုစဉ်းစားတာတွေအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ကျွန်တော်ဒီမှာမေးချင်တာကရခိုင်စစ်တော်ကဆုံးဖြတ်ထားတာတခုရှိပါလေမောင်းတော်တောင်ပိုင်းမှာဒီမွတ်စလင်ဒုက္ခသည်တွေပြန်ပြီးတော့မထားဘူးပေါ့နော်အခုကျွန်တော်ကြားလောက်ကလည်းဒီစစ်တွေဝင်ချင်းပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်တွေဘာတွေကအဲ့ဘက်ပါမှာရှိနေတဲ့အခါကျတော့ဒုက္ခသည်နေရပြန်ရေးမှာအစိုးရကဘာမှမလုပ်ပေးနိုင်တော့ဘူးလားအခုနေသား
အစိုးရအနေနဲ့လည်းအခက်အခဲရှိတစ်ဖက်မှာလည်းအခက်အခဲရှိတယ်နောက်ဟိုသူကတော့လက်ရှိမှာစူးစမ်းနေတာတော့ဟောဟိုဘက်ဒီအိန္ဒိယတရုတ်စတဲ့နိုင်ငံတွေကလည်းဟိုတိုက်တွန်းနေတဲ့အတွက်နည်းနည်းပြန်လက်ခံရေးဆိုတဲ့ဟာကိုပဲတွားနေတာဒါပေမဲ့ဒါကအဲ့ဒီလိုဝုန်းကနေလှုပ်လိုက်လို့လည်းဟိုဒါဖြစ်ရှင်းချက်တော်လည်းမဟုတ်ဘူးဒီဘက်မှာဖြစ်နေတာကအမှဒီရခိုင်ဒီရခိုင်ဒီဘက်ကဟိုတချို့ပေါ့နော်တချို့ကဒါတွေလည်းဆိုတော့ဒီနောက်ပိုင်းမှာဆိုအစ်စရာမွတ်စလင်မရှိမွတ်စလင်မရှိရဘူးဆိုတော့ဟာမျိုးတောင်းဆိုတာတွေရှိတယ်နောက်ဟို နောက်ဒီဒုက္ခသူတို့ရဲ့မလုံခြုံမှုဆိုတဲ့အတွက်အဒီဘက်ဒီမှာနေရာမချဖို့ဆိုတဲ့ဟာပေါ့နော်အဲ့ဒါဒီကတော့ကျွန်တော်ထင်တယ်အဲဆွေးနွေးတင်တယ်အဲ့လိုကြီးလုံးလို့ရနိုင်တဲ့အနေထားတော့အဲ့ဒါမျိုးတွေမရှိဘူးဒီကအစိုးရအနေနဲ့လည်းသိချတိုင်းနေအစိုးရအနေနဲ့လည်းကြက်တာတော့အကြက်သေးတော့ရှိတယ်အဲဒိုးတော်လည်းပဲအစိုးရကိုယ်တိုင်ကဥမာအဖြစ်ဒီအဲ့ဒီဟာကိုမတွန်းနိုင်လို့ရှင်တော့ရမှာမဟုတ်ဘူ
းဟုတ်ကဲ့အခုနောက်တစ်ခုကအကူအညီတွေကိစ္စပါအကူအညီနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဘယ်လောက်ထိ assess ရတယ်လို့ကြားထားပါလဲဒီပြည်တွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကို
အကူအညီတွေအကုန်လုံးကတော့အကန့်အသတ်နဲ့ပဲတွားနေတာပဲဒီဟာတွေကိုဟိုပြည်တဲ့တိုင်းနဲ့တိုင်းနိုင်ငံရေးအေးလုံဆောင်မှုတွေအနေဒါရဒီ INGO တွေအေကနေပြီးတော့ဝင်ရှုပ်တယ်ဆိုတော့ဟာမျိုးဖြစ်အောင်လှုပ်ထားကြတဲ့အတွက်အဲ့ဒါတွေအကုန်လုံးမှာအကန့်အသတ်ဖြစ်နေကြပါတယ
်ဟုတ်ကဲ့ကိုစိန်ဝင်လေးတိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒုက္ခသည်တဦးဖြစ်တဲ့ကုလာထွန်းကိုပဲတိုင်းရင်ပြီးကြည့်ပါမယ်ကုလာထွန်းကြားပါလားခင်ဗျာ
ဟု
တ်ကဲ့ကုလာထွန်းကြီးကုလာထွန်းကိုတိုင်းကဒီစစ်တွေနားမှာရှိတဲ့ဒုက္ခသည်တွေနဲ့အတူတူရှိနေရဆိုတော့အဲ့တော့တကယ်တမ်းဒီဒုက္ခသည်တွေလက်ရှိကြုံနေရတဲ့မြန်မာနိုင်ငံထဲမှာရှိနေကြုံနေရတဲ့ဒုက္ခသည်တွေအခြေအနေပေါ့နော်တိုးတိုးတိုးလေးအရင်ဆုံးလေးအခြေအနေလေးနောက်ဆုံးတူတကယ်တော့ကြုံနေရတဲ့ခက်ခဲကဘာများရှိနေလဲ
ဟုတ်ကဲ့ဒုက္ခဒီစက္ကန့်ကမှာတော့ဒုက္ခတွေဈေးနာနေမှာပေါ့ဗျာနော်လူတွေကအဆက်ဆက်ရရအရှင်ပြည်ဘူးဒီမှာဆိုလို့ရှိရင်ဒီလိုလူတွေကအစိုးရကဟိုစီမံကိန်းနဲ့စီမံကိန်းနဲ့ကိုသူတို့ကဆန်းဒီမှာလောင်းပေးထားတဲ့ပုံစံနဲ့စားတယ်အချင်းကိုလုံးဝသိဖို့မရှိဘူးဆိုတော့သူတို့ကပူပြီးတော့ခံစားရတာပေါ့နော်။ပညာရေးရောစစ်မှားရေးရောအလို့ခံရောဘာမှကိုသိနေစီ။ပြီးတော့ပညာကကိုလူလူကြီးဒီလိုလူလူမှခုဟောပေါ့။ဘဝသင်တယ်လို့ဆိုတာမသိနိုင်ဘူး။သူတို့ကသူတို့ပြောရရင်ဘာတခုမှသိနေစီဘူ
း။ဟုတ်ကဲ့။ကျွန်တော်အဲ့မှာတခုဖြတ်မြေးချင်တာကအခုဒီစစ်တွေနောက်မှာရှိတဲ့ဒုက္ခသည်စခန်းမှာလူသိဝင်ကြအောင်ရှိရလို့ကြားပါတယ်အဲ့တော့ဒီဒုက္ခသည်တွေကပြောမယ်ဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ရောနှောနေတဲ့ရက်ွက်တွေထဲမှာဖြစ်နေတယ်ဖြစ်နေရောဒီဒုက္ခတွေတွေသူတို့နေရကိုပြန်ရေးအတွက်ကိုစိုးရင်စရာရှိရဲ့လုံယုံရေးရပြဿနာရှိတယ်အဲ့လိုအခြေအနေတွေလည်းအစိုးရဘက်မှာခက်ခဲရှိနေပုံရပါတယ်ကုလထွန်းအဲ့ဒါဟုတ်ပါလားအ
ဲ့ဒါတော့ကျွန်တော်ကဘယ်လိုပြောမလဲကျွန်တော်ကကုသရခိုင်တွေနဲ့စစ်ဆင်ပြီးတော့နေတယ်ရခိုင်တွေကလည်းဒုက္ခစီဒီ IGB 10တွေအစီလာပြီးတော့ကုသတွေရောက်တယ်ကျွန်တော်လေးဝေးတယ်အဲ့လိုကြီးကျွန်တော်ကစစ်ဆင်ရေးကောင်းတွေရှိတယ်အစိုးရလို့ပြင်ပြနိုင်တယ်ဒါကြီးကမပြနိုင်ကြဘူးမရှိဘူ
းဟုတ်ကဲ့အဲ့တော့သူပြန်ပြီးတော့နေရမှာဒီရခိုင်တိုင်းသားတွေနဲ့တဟဇာတာဖြစ်ဖြစ်နေထိုင်နိုင်ဖို့အခြေအနေကဖြစ်နိုင်တယ်ပေါ့ဆိုလိုတာက
ပြနိုင်တယ်ပြနိုင်တယ
်ဟုတ်ကဲ့
အစိုးရလို့ရင်ပြနိုင်တယ
်အစိုးရလို့ရင်ဖြစ်နိုင်တယ်ဆိုတာဘယ်လိုသဘောလဲခင်ဗျအတင်းကျပ်လုတ်ခိုင်းတာကိုပြောတာလားရွှေခိုင်းတာဘယ်လိုမျိုးလဲခင်ဗ
ျဘယ်လိုမျိုးလဲဆိုရင်ကျွန်တော်ကိုဥပမာဆိုလို့ရှိရင်ကျွန်တော်ကနိုင်ငံသားဖြစ်တယ်ကျွန်တော်တို့လည်းနိုင်ငံတကာရေးပြည်ရင်ကျွန်တော်ကဘူရေးရှိမှအစီအစီလာမယ်ကျွန်တော်ဒေတာဆိုင်ဒီကလည်းကျွန်တော်ကဒီလောက်ကြီးမုံမှာမဟုတ်ဘူးအခုကကျွန်တော်ကအစီအစကိုယ်တိုင်ကကုဝင်လာတဲ့သူတွေလူတွေဆိုပြီးတော့ဝါဒပြင်းနေတော့ကျွန်တော်ရခိုင်ဆိုင်ပတ်တွေကလည်း issue ရနေပြီးတော့ကျွန်တော်ကဟောပေါ့အမီမစီယာတွေရှိတယ်ပေါ့ကုဝင်လာပြီးတော့ခုဒီကမှာဟောပေါ့နေတဲ့လူတွေဆိုပြီးတော့
အခု
ကြောက်နေရတယ်ရှိတယ်
နောက်တစ်ချက်ကတော့အစိုးရကတောင်ရှိသူတွေပြောနေတာ NVC card ကိုသူတို့လုတ်လိုက်ပုံနော် NVC card လုတ်ခြင်းအဖြစ်နိုင်ငံသားဖြစ်ဖို့အတွက်ခွန်အားနေမြန်မာဆန်ဆန်ပွင့်သွားမယ်သူတို့ကလည်းနိုင်ငံသားဖြစ်နိုင်မယ့်အခွင့်အရေးတွေကိုမြန်မာအချင်းတို့တို့တွင်လုတ်ပေးမယ်လို့ပြောနေပါတယ်ခင်ဗျအဲ့တော့ NVC card မလုတ်ကြဘူးလားဒုက္ခသည်တွေက
သူတို့ NVC card အကြောင်းဆွေးနွေးရရင်အဲ့ဒါဒီဆွေးနွေးရမှာ NVC card ဆိုတာကျွန်တော်သူတို့ပြောတာဘာအဆောတမမရှိတဲ့လူတွေက NVC card ခံရမယ်ပြီးတော့ပြောတယ်ကျွန်တော်လူတွေမှာကအတော်တကူမုန်းရင်တကူရှိတယ်ကျွန်တော်မှာအမျိုးသားစုံတင်ပြည့်ရှိတယ်ပြီးတော့ဟောပေါ့သူတို့အရင်သိဖိတာရဲ့ယာယီတဲ့တွေရှိတယ်ကျွန်တော်လူတွေမှာအတော်တမရှိတဲ့လူတွေပြောင်းမှမရှိဘူးသူတို့သူတို့ပြောတာတစ်ခါပြောတာ NPC ကဆိုတာဘာအတော်တမမရှိတဲ့လူတွေမာမယူရမယ်ဆိုပြီးတော့ပြောတယ်ဒါမဲ့သုံးပြတာကာကြတော့သူတို့ကဟောပေါ့မွတ်စလင်ဆိုရင်သုံးပြတယ်ရခိုင်နာအဲ့လိုမျိုးအဲ့ဒါမှသုံးပြတယ်ပြောအဒီ NDC ကနေပေါ်ပြီးတော့နိုင်ငံသားဟောပေါ့ဟိုချစ်စလုံးတရားရပဲကျွန်တော်တော့၆ရင်နဲ့သူတို့မပြီးဘူးဗျကျွန်တော်မောင်တော်ဘူတီတော်ကနေလူ400ကျော်ကျော်အဲ့လို NDC ကသူတို့ကအကျရာမှာပြတော့လူတွေကမရှိမနေကိုပေါ်ပြီးတော့ရှောက်တယ်အ ဆောက်တာကမှလည်းသူတို့ကဟိုအထောက်အထားဈေးပြေစုံစုံနဲ့ဆောက်တယ်ဒီနေ့ဥပဒေမှာဟိုပေါ့ပုံမှန်ဆောက်ပုံမှန်ဆိုပုံမှန်ငားနဲ့သူတို့ကသွားပြီးတော့ဆောက်တယ်ဆောက်တာကအဲ့တော့သူတို့ကမရှိမနေဘူးဥပဒေရနိုင်ရင်သာတရားနဲ့ဟာကိုအခုဒီနေ့ချော်ပြီ
းအဲ့ဒါက NPC ကတ်လျှောက်ထားတာအဲ့ဒါ NPC ကတ်လျှောက်ထားတာကိုပြောတာနော
်မဟုတ်ဘူး NPC ကတ်ယူပြီးတော့သူတို့ကနိုင်ငံသားလျှောက်တာသွားပြီးတော့ဆ
ောက်တာဟုတ်ကဲ့အဲ့ဒါတစ်နှစ်ကျော်နေပြီဘာမှအထူးကြတာမရှိသေးဘူးပေါ့
ဟုတ
်တယ်โอเคကုလာထုတ်ရင်ခဏလေးတိုင်းပေါ့ပေါ့နေပြီးပေါ့ခင်ဗျာကျွန်တော်ချားပင်တိုင်းတော်ရရှင်တူဖိတ်ခေါ်ပါမယ်ပင်တိုင်းဥလှနရီကြားပါလားခင်ဗျာဥလှနရီကတော့ဟိန္ဒူဒုက္ခသည်လို့လည်းအကူအညီပေးနေတဲ့ဟိန္ဒူခေါင်းဆောင်လူဖြစ်ပါတယ်အဲ့တော့ခုနကတော့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုပြီးကြားပြီးဖြစ်ပါတယ်ကျွန်တော်တို့ကြားနေလို့ဟိန္ဒူဒုက္ခသည်တွေလည်းအခက်ကြုံနေလို့ကြားပါတယ်ဟိန္ဒူဒုက္ခသည်တွေရဲ့စခန်းရဲ့အခြေအနေလည်းပြောပါအောင်ဗျအ
ဲကျွန်တော်ဥဟန်ဒူပါခင်ဗျာ
ဟုတ်ကဲ
့ဟိန္ဒူဒုက္ခသည်တွေမှလည်းတဲ့ခုနဥသိမ်းကအခုပြောပြရလို့ကြားပါတယ်ကျွန်တော်စားဝိနေရေးအစအဲလုံးရဲနှစ်လသုံးလအနေစပြီးတော့ဘလို့အထောက်ပံ့မှမရဘူးဆိုတော့နောက်ဆုံးတည်နေလေးကြားရပါတယ်ခင်ဗျာအဲ့တော့အသားတော့ကလည်းပြဿနာကြီးပုံတက်နေတယ်ပေါ့နော်အဲအဲ့အပိုင်းကိုစပြီးတော့ပြောပြပြပါလိမ့်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့ဟိန္ဒူရဲ့ဒုက္ခလည်းမသိဘူးအဲဟိုခွဲပြားပြီးတော့ဟိန္ဒူကလည်းအဆင်ပြေနေတယ်ဆိုတော့အဲ concept တစ်ခုကလည်းမှန်မှန်ဘူးခင်ဗျာအဲ့တော့ဟိန္ဒူတွေလည်းပဲအဲအတူတကွဘုရားပြောတဲ့စာဝိနည်းနဲ့ပတ်သက်ပြီးတော့တော်တော်ကိုကျင့်သုံးချက်တွေရောက်နေကြတယ်ခင်ဗျာ
ဟုတ်ကဲ့ခုနနှစ်လသုံးလလောက်ရှိပြီးစားမရအောင်ဆိုဒီမတိုင်ခင်ဘယ်သူကထောက်ပံ့ပေးနေလဲခင်ဗျာ
သူကတော့ NGO ရတယ်ပေးတယ်ကျွန်တော်ဒီဘာသာဝင်တချို့တွေရတယ်ပဲခုနဖန်ကောက်ပြီးတော့ကျွန်တော်သွားပို့တယ်ပထမပိုင်းမှာလုပ်ခဲ့တာလေးရှိတယ်ခင်ဗျာ
ဟုတ်ကဲ့
အဲခုနောက်ပိုင်းကျတော့လေဟုတ်စပြီးတော့ဒီ NGO တွေရတယ်ပြီးတော့နောက်ပြီးတော့ international firms ရပြင်းနေတယ်ဆိုတော့အနေထားမျိုးမှာစီးတော့ကျွန်တော်တို့လည်းနည်းနည်းပါးပါးဆေးရည်လည်နေတယ်ဒါပေမဲ့လုံးဝတဲ့နှစ်ပတ်လောက်ကစပြီးတော့အဲ့ဒီဘုံမှာရှိတဲ့စက်ပြင်းတဲ့ဘုံမှာရှိတဲ့ကိုနေမော်တို့ဘာလို့ကကျွန်တော်ကိုဆက်ပြန်လာပြီးတော့မှအစားတောက်နေတာကြီးကတော်တော်ဒုက္ခရောက်နေပါလေ။ဒါတော့ကျွန်တော်တို့နဲ့စံစီကြရင်ရုံးချက်တော့ဆက်အကုန်လုံးတက်ချက်ပြီးတော့တလားကိုဘယ်လောက်လောက်လုံးမလဲဆိုတာမျိုးလည်းကျွန်တော်ကြားပြီးတော့စဉ်းစားပြီးခိုင်းထားထားပါလေခင်ဗျာ
။ဟုတ်ကဲ့အဲ့ဒါကအကူကြီးမလောက်တော့လို့လားအကူကြီးဖြတ်ခံရလို့လား
။အကူကကျွန်တော်တို့သိရတဲ့လောက်ကအကူကြီးကလာတာကနေသွားတာခင်ဗျာ။သူတို့ရဲ့မြို့ကန်ကြီးရဲ့အဆိုအရပြောရမယ်ဆိုလို့ရှိရင်တော့အကူကြီးလေးကိုကလာတာနည်းသွားတာခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်က
ဟိဘယ်သူမှသွားကြမရှိတဲ့ဟုတ်ကဲ့
ဟုတ်ကဲ့နောက်ချက်ကဟိန္ဒူဒုက္ခသည်တွေကတော့နေရပြန်ဖို့အချိန်တွေကမဖြစ်သေးဘူးလားမွတ်စလင်နဲ့မတူမွတ်စလင်ကတော့သူတို့ဟုတ်ကဲ့ဘာဖြစ်လို့လဲခင်ဗျာ
အဲသူတို့လည်းအခုပြောနေတဲ့ပုံစံကသူတို့လည်းနေရတဲ့အတိအကျချပြီးချတာမရှိဘူးအခုဟိန္ဒူပုပ်အခုပေါ့နော်အဲဟိန္ဒူဒီဘာသာရေးကြောင်းမှလည်းရှိနေတဲ့လူတွေလည်းပဲခုနနေရပြန်တဲ့အနေနဲ့တခုမရောက်သေးဘူး။အဲအဲ့လိုသူတို့မှလည်းပြန်နေတဲ့လူတွေလည်းရှိနေကြတယ်။ဒါပေမဲ့ concept ကအရင်နှင်းနေတဲ့အဲ့လိုဖြစ်နေတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အာဥဟန်နီဥလထွန်းဥစိန်ဝင်းလီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်ချာတော်ရရှင်နေဖိတ်ခေါ်ပါမယ်။ကျွန်တော်အရင်ဆုံးဥက္ကမောင်ထွန်းကိုဖိတ်ခေါ်ကြပါမယ်။ဥက္ကမောင်ထွန်းကစစ်တွေဒုက္ခတွေစခန်းကတူဖြစ်ပါတယ်။ဥက္ကမောင်ထွန်းစစ်တွေဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်တွေအခု6နှစ်ကျော်လာပြီသူတို့ရဲ့ပညာရေးလူမှုရေးအခြေအနေများဘယ်လိုများရှိလဲအခက်အခဲတွေဘာများရှိလဲခင်ဗျာ
။အော်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အစမှာကျွန်တော်ဒီဒုက္ခသည်ဖြစ်လာရတဲ့အခွင့်အကြောင်းလေးတွေကျွန်တော်နည်းနည်းချင်းချင်းပြောပြချင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။ဒီဒုက္ခသည်အခြေ IDP စခန်းမှာရောက်လာတယ်ဆိုတာကျွန်တော်တို့တွေကိုပေါ့နော်2010နှစ်ခုနှစ်မှာအစိုးရကရေရွယ်ချက်ချင်းချင်းနဲ့ဒီရခိုင်လူမျိုးတွေကိုပေါ့အတုံးချပြီးတော့ဗတရအသေးသေးတွေဖြောင်းဖန်တီးခဲ့ပြီးတယ်ဖြောင်းဖန်တီးခဲ့တယ်ပြီးတော့ကျွန်တော်တွေဘောနော် all in the အပါဝင်ပေါ့ပိုင်ဆိုင်မှုဟိုတည်းအခေါ်လုံးပြည့်စည်ခဲ့တယ်အခေါ်လုံးဆုံးဆုံးခဲ့ရတယ်ဒါအပြင်ယာနေချီပြီးတော့လူတွေအသေးဆုံးဆုံးခဲ့ရတယ်ဒါကျွန်တော်အဖြစ်ပြကျွန်တော်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ပြတကူဒီကျွန်တော်တွေဒီမှာဟိုကျွန်တော်2010မှာထိုင်ခင်ကတည်းကဗောနောကျွန်တော်စစ်တွေမျိုးပေါ်မှာနေခဲ့တဲ့သူတွေဖြစ်တယ်အဲ့ဒီမှာကျွန်တော်နေရတယ်ဆိုတော့အဆအဆအရာရာအချင်းပြေခဲ့တဲ့ဘဝနဲ့ကျွန်တော်နေလာခဲ့ရတာဆိုတော့ကျွန်တော်အဲ့လိုအဆအဆအရာရာအချင်းပြေခဲ့တဲ့ဘဝတစ်ခုကနေကျွန်တော်ကိုဒီ IDP ကက်မှာရွှေ့ပြောင်းပြီးတော့နောက်ပိတ်ပြီးတော့နေဖို့ပြောတယ်ဆိုတာဗောနောဒီမှာခုကျွန်တော်နေရတဲ့နေရာမှာကျွန်တော်ရဲ့စာဝေးနေရေးကျွန်တော်ရဲ့ကျဲမာရေးအပဲ့မွေးဝင်းကြောင့်ဒီခလေးတွေရေးပညာရေးဒီကျွန်တော် freedom of movement လို့ခေါ်တဲ့ဘလောက်အခွင့်အရေးတွေဘာလို့ကျွန်တော်တွေရအဓိကပြောမယ်ဆိုရင်ဒီလုံခြုံမှုကိစ္စတွေပေါ့နော်ဒီပြောပြရင်ကောအဲဒီ
အခြေတဲ့လူကိုခေါ်ရေးအေးဘာတစ်ခုမှအမဲကြင်ကြမရှိတဲ့နေရာမှာကျွန်တော်တို့လုံဖိတ်ပြောတားနေတာဟာလူတွေကအခက်အခဲဖြစ်ဆုံးနဲ့ရင်ဆိုင်ပြီးတော့မှအသေးစိတ်ဆုံးရှုံးနေရတာကြီးအမြဲတမ်းပါပဲ
okay
ဒါကအစိုးရဘက်ကပေါ့နော်ရေရွက်ချက်ရှိရှိနဲ့ဒီ Rohingya community တခုလုံးကိုတတ်နေတာပါပဲကျွန်တော်က
ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကခုနကမောင်တော်ဘက်မှာတော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်ပြန်ခေါ်မဲ့အခါမှာမောင်တော်ဘက်မှာပြန်ခေါ်လေးခါမှာမောင်တော်မြို့နယ်ထဲမှာလွတ်လပ်လပ်သွားလာခွင့်ရရမယ် MVC ကရှောက်ပြီးရင်အချင်းတူတူတွင်မှနိုင်ငံသားဖြစ်မယ်လို့ဒါတွေအာမခံချက်တွေပြီးနေတာရှိပါတယ်အဲ့တော့စစ်တွေနားမှာရှိတဲ့ဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်ဒုက္ခသည်တွေရောအလားတူအစိုးရဘက်ကနေပြီးအာမခံချက်ပြီးတာမျိုးအကူအညီပြီးတာမျိုးရေရှိအနာဂတ်အတွက်ပြင်ဆင်ပြီးတာမျိုးဘာများရှိပါလဲခင်ဗျာ
သူတို့ဒီမှာဘာမှမပေးတတ်ပါဘူးဗျဘာမှမပေးတတ်ပါဘူးကျွန်တော်တို့လုံခြုံမှုကျွန်တော်နိုင်ငံသားဖြစ်မှုတွေကျွန်တော်တို့ကလေးတွေရေပညာတင်းကွင်းတွေကျွန်တော်တို့ freedom of movement ဘောနော်တော်လာကွင်းတွေကျွန်တော်တို့အဲမြန်မာကောင်းတဲ့အခြေအနေမှာစီကူတာမှုတွေအသက်မွေးဝင်ကြတဲ့အလို့ခိုင်ဒေတာတွေကျွန်တော်တို့ဘာတစ်ခုမှအရှင်မပြေပါဘူးဗျပြီးရင်ကျွန်တော်ဟုတ်ပြန်မှာဘောနော်ဒီ repatriation လုပ်မယ်ဆိုတော့ဘင်္ဂလားဒေ့ရှ်တိုင်းနဲ့ချီပြီးတော့လူတွေထွက်ပြေးအောင်အစိုးရဘက်ကလုပ်ခဲ့တယ်ပြီးအခုနိုင်ငံတကာရဲ့ဖိအားအောက်မှာဒီလူတွေကိုတန်းပြန်ကော်မဲဆိုရဲဘောနော်အပင်တွေအစိုးရဘက်ကပြီးလာတယ်အဲ့တော့ကျွန်တော်ဒီနေရာမှာကျွန်တော်တခုပြောချင်တာကဒီအတွင်းမှာ2000နှစ်ကတည်းကချင်းနေတဲ့ဒေါက္ခတီတွေကိုတောင်းအစိုးရဘက်ကဘာမှအစီအစဉ်မလောက်ပြီးခဲ့ဘူးဆိုတော့ဒီအစိုးရကိုကျွန်တော်လုံးလုံးစီယုံဖို့ခက်နေပါပြီဆိုတော့ကျွန်တော်ကိုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒေါက္ခတီတွေကလေးကျွန်တော် key message တွေကျွန်တော်ပြောချင်တာရှိပါတယ်ခမရတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးတွေပါဝင်မနော်အခြားအခြေခံလူအခွင့်အရေးတွေအစိုးရဘက်ကအမိုက်ကန်ချက်မပြည့်သေးတဲ့ကာလပတ်လုံးခင်ဗျားတို့ပြန်မလာပါနဲ့လို့ကျွန်တော်တိုက်ထုတ်ချင်တယ
်ကိုကိုကိုကိုခမောင်ထိုးလို့က
ပြန်လာဖို့တိကျတဲ့အချိန်မဟုတ်ပါဘူ
းဟုတ်ကဲ့ကိုခမောင်ထိုးက MPC ကတ်ကိုဘာကြောင့်မလျှောက်ကြတာလဲ MPC ကတ်လျှောက်ဖို့တည်းသူတို့ဆိုတာပြောထားလျှောက်ကြလားမလျှောက်ကြဘူးလား
ဒီ MPC ကတ် process ကအင်္ဂလိပ်လိုပြောရရင် National Verification ကတ်ပေါ့အင်္ဂလိပ်လိုတော့ပါတော့လာတယ်သူကမြန်မာလိုဘာသာကျင်တဲ့အခါကျတော့အဲ့ဒါကပါကိုပြောင်းပြီးနေရပါပြီပြောရရင်ဘာလို့ဆိုတော့ဒီ NVC ကဆိုတာသူ့ရဲ့ process မှာရှိတယ်ဒါနိုင်ငံသားမဟုတ်တဲ့သူတယောက်ဒီကဲကန်ဆောင်တဲ့သူကနိုင်ငံသားမဟုတ်ဘူးဆိုပြီးတော့သူကဖြင့်တလိန်အဲ့မှာရေးတာလာရှိတယ်ပြီးရင်ကျွန်တော်တို့အဲဒီဘောနော်နိုင်ငံသားဖြည့်ရေး process ကိုကျွန်တော်တို့ချီတဲ့အခါကျတော့ဒီ NVC အစင်းကိုခံရတဲ့သူတွေကနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံကနေဒီနိုင်ငံကိုနေတယ်လို့စိုက်နေတယ်လို့ဘောနော်ဒီကိုလာတယ်ပြီးရင်သူကနိုင်ငံဒီမြန်မာနိုင်ငံသားတိချင်တဲ့အခါမှာသူ NVC ကိုလက်ခံရတာဒါကြီးရဲ့ first process ဘောနော်ဒီကျွန်တော်တို့လူတွေကရင်းငယ်လို့မျိုးတော့ကျွန်တော်ကိုယ်တိုင်ကသုံးခုချုပ်ခံထားတဲ့သူကြောက်ပ
ါသုံးခုချုပ်မှတ်ပုံတင်ကိုပြောတာ
နော်မထိုင်ခင်ကတည်းက2000လောက်မှာကျွန်တော်ကို white card တွေပြီးခဲ့တယ်ပြီးရင်အဲ့ဒါ2015မှာပြန်တင်တယ်အခုကျွန်တော်လက်ထက်မှာဘာမှမရှိဘူး
ဟုတ်ကဲ့ခင်ဗျာ
ဘောနော
ဟုတ်ကဲ့ကိုကောင်တို့နောက်ဆက်သွားရှင်နေရှိလို့ကျွန်တော်လှည့်ပေးလိုက်ပါမယ်ဦးတန်းမောင်ကိုတန်းမောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးလို့ရပါတယ်အချိန်လည်းအကန့်အသတ်ဖြစ်နေလို့
ဒီ2020တဲ့က2020နဲ့2021ဆိုတာစုပ်မှုဖြစ်အောင်သူကအမျိုးမျိုးလုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့လည်းမဆိုင်မျိုးမျိုးမျိုးသူကဟိုအချားဖဲအုပ်စုဆိုပြီးတော့ပုံမှန်တွေတက်ပြီးဆွဲတယ်အခုလည်းဟာလားဒုက္ခတွေဒီဟာလားတိုင်းမလေးဘက်ကိုသွားတဲ့ဟာရန်ကုန်ရောက်လာရန်ဝန်တွေပြန်ပို့ပေးလိုက်တယ်အဲ့တော့အဲ့ဒီလိုဖမ်းလို့များတော့ဥမာရှိတဲ့လူလူပုံပုံမှန်နဲ့ဆွဲထည့်တယ်။ဟာလာမန်လေးမှာဟာလာ2013ဟာလောက်သွားတယ်ဟာလာသူတို့အရေးချင်းသူတို့ဆိုမရင်းမှုတွေနဲ့တက်ပြီးလောက်သွားတယ်။ဟိုတောင်းကြသူက26ကျော်မိရှော့သွားတယ်အဲ့လိုတွေမဖမ်းဘူး။ဘုဆင်းနေကိုရောက်ခွင့်ကိုအိမ်နေရာကိုလုံခြုံဆောင်တဲ့လူတွေသူတို့ပုံမှန်အမျိုးတက်ပြီးဖမ်းတယ်။ဒါရောအခုအစိုးရလက်ထက်မှာလည်းဟာလာဒီ2016မှာ၆လပိုင်း၅လလပိုင်းမှာဟာလာဒီစစ်တရားဟာလာရာရှိတယောက်ကပြောတယ်ပုလိစနှလုံးဖြတ်မယ်အင်ဂျင်3000ဖြတ်မယ်အဲဒါတွေတရားဝင်ဝင်နေရတယ်ပြောတယ်အခုတော
့
အကုန်လုံးဖြတ်ပြီပ
ါကုတမောင်ရေကျေးဇူးပါကျွန်တော်နောက်ထပ်တရားရှိသူဖိတ်ခေါ်ချင်ပါတယ်ကိုမြစ်စောတူတူတူလေးဆွေးနွေးမြေမြလို့ရပါတယ်ခင်ဗျာကိုမြစ်စောကြီးအချိန်လိုက်အကန့်အသတ်ရှိနေလို
့ဟုတ်ဟုတ်ကဲ့ခင်ဗျာကျွန်တော်မင်းပြောပါ
ဟုတ်ကဲ့ကိုမြစ်စောအဲအတိကတော့နည်းနည်းဒုက္ခတွေရဲ့အခက်ခဲကြုံနေရတဲ့အချိန်တွေလို့ highlight လုပ်ပြီးတော့ပြောပြပေးပါ
အခက်ခဲတော့ဒီမှာကျွန်တော်တို့ဒုက္ခတွေစခန်းမှာအခက်ခဲတော့ပြောရပါဟိုပေါင်းစုံတော့ပြပြောရရင်ဒါဟိုဒီမှာကျမ်းမာရေးပညာရေးပြီးတော့တန်မြေဝိုင်းကြီးအဲဘာတစ်ခုမှမရှိဘူးအစိုးရဖက်က ဒီဘောနော်ဒီဟိုအစိုးရကတော့ကျွန်တော်တို့ကိုပြောတယ်ဒီသူတို့ကစခန်းတင်းတယ်ဘောနော်အဲ့လိုလားပြောတယ်စခန်းတင်းတယ်ဆိုတော့စခန်းတင်းပြီးတော့ဒီလူတွေဟာဟိုအပေါ်အလာရေသူတို့ရဲ့ဒီရောက်ပင်ခွင့်တပါတစ်ခုမှမရှိဘူးဆိုရင်အဲ့ဒီစခန်းတင်းပြီးတော့ဒီမှာဟိုပြန်တိုက်ယူတယ်ဘောတစ်ဆောက်ပင်နေဆိုရင်တပါမှမထူပါဘူးညာကျွန်တော်ကဒီအခုတော့လည်းဒီဒုက္ခစခန်းဒါဥပမာဘောနော်ဒီဟိုအမိုးပေးအကျဉ်းထောင်ပေါ့မိုးပြေကျင်းထောင်မှာနေရတယ်လို့နေရတာပေါ့အကျင်းထောင်မှာအကျင်းသားတယောက်ဆိုရင်သူအကျင်းသားတော်မှာဟုတ်ဆိုသူရဲ့ဟိုဘောတော့ဒီအကျင်းထောင်ထဲမှာနေရမယ့်အချိန်ကာလသတ်မှတ်ပြီးလို့ရှိတယ်။သူကဘယ်နည်းအဲ့မှာအကျင်းထောင်မှာနေရမယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့မှာဒီဒုက္ခတွေစခန်းမှာဟိုနောက်ထပ်ဘလောက်ချီကျွန်တော်တို့နေရမယ်ဆိုတော့ကျွန်တော်တို့မသိပါဘူး။
ဟုတ်ကဲ့ကိုမျိုးဆိုကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွနေရဲ့ကိုစိန်ဝင်းကိုလှည့်ပေးကြပါလိုက်ကျွန်တော်အချိန်လေးသိမ့်မရတော့ပါဘူး။ကိုစိန်ဝင်းကျွန်တော်လည်းတိုးတိုးမေးချင်တာကအခုလို့ဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာသတင်းမီဒီယာတွေမှာမဖော်ပြတာဘလို့အခြေအနေရောက်လဲ။ကျွန်တော်မြန်မာလူထုရဲ့ဒီမွတ်စလင်တွေနဲ့ပတ်သက်တဲ့ဒီဒုက္ခတွေအခြေအနေနဲ့ပတ်သက်လို့သဘောထားဘလို့ရှိပါလဲခင်ဗျာ။တိုးတိုးတမင်းကလည်းညောင်း။
အများစုကိုပြောလို့ရှိရင်ဒီဇာတိနဲ့ပတ်သက်လို့ရှိရင်ခိုးဝင်ပင်ပါလို့ဆိုပြီးတော့သုံးနေတာဟိုကတလွဲဖြစ်နေတာ။အဲ့တော့ချင်းကပုံသူတို့ရဲ့အဲခံယူချက်တွေလွဲတယ်လို့ပြင်ပါတယ်
။ဟုတ်ကဲ့မြန်မာသတင်းမီဒီယာတွေရဲ့ဒီဒုက္ခစီးရင်းမှာရှိတဲ့ ITB နဲ့ပတ်သက်လို့ဖော်ပြမှုအားနည်းနေတာဘယ်လိုကြောက်လဲခင်ဗျာ။သူတို့သွားခွင့်မရလို့လားနောက်မှဘယ်လိုချင်းကြောက်။
ဒီဟာတော့အဓိကသွားခွင့်မရတာပါ။ဒီစခန်းတွေကိုသွားမယ်ဆိုရင်လုံလုံရေးတင်ကြမှုတွေရှိတယ်ဖြတ်တယ်နောက်ပြီးတော့နော်အဲ့ဒီသတင်းတောက်တွေသွားမယ်လို့ဆိုလို့ရှိရင်အစိုးရကန်ဒီပေးမှာပဲရတယ်လေ
။ဟုတ်ကဲ့တခြားသတင်းမီဒီယာရဲ့ဖော်ပြချက်တွေကရောပြင်ပတတ်တာရှိရလားခင်ဗျာ။ပြည်တွင်းမှာပြည်တွင်းသတင်းချန်နယ်တွေရဲ့
အများစုပေါ့အများစုကအမြတ်တယ်လို့ကျွန်တော်မမြင်ဘူးသို့တော်လည်းပဲဟိုဟာအမပြင်းတချို့ဆံပြားဟာရှိပါတယ်ဖရန်ဒီယာတို့လိုဟာမျိုးပေါ့နော်အဲဒီလိုမျိုးကတော့အ ਨੇ စုကတော့အလိုရှိတယ်အများစုကတော့ဟိုအဆက်မရတာအင်းသူတို့ကိုယ်တိုင်ရဲ့အတူတူကလည်းbias ဖြစ်တယ်လို့မြင်တာ
ဟုတ်ကဲ့ခင်ဗျာကျွန်တော် daily life season အချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဦးစိန်ဝင်းဦးလာထွန်းဦးဟန်ရီနဲ့ခြားတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုဒီမှာပဲကျွန်တော်ကပြပါခင်ဗျာ
စဉ်တင်ဆက်သူကိုအောင်သားညုံနဲ့အတူထုတ်လုပ်သူမတ်တိန်ကြီးထိုက်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဓာတ်ရဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့မနက်ပြန်ဗုဒ္ဓဖူးနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးတော့ထုတ်လင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ဒီစဉ်လေးဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတွေကိုတရားဝင်ဝင်ရောက်လာတာမဟုတ်တဲ့သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေအစ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေအရအမေရိကန်တွေကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်သမ္မတထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ San Francisco မြို့ကပြည်ထောင်စုတရားသူကြီး John Tiger ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တောင်ကျောက်ပင်လယ်ထဲမှာရင်းနှီးနှမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရင်းနှီးနှမိတ်သဘာဝတံခွေပူတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်။ဖိလစ်ပိုင်ကမ်းလွန်တောင်ကျောက်ပင်လယ်ထဲမှာပူတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတ Rodrigo Duterte တို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့ကြပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့မှာပဲတရုတ်ကောင်စုဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ Nissan, Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကနေ့မှကုမ္ပဏီ၃ခုလုံးရဲ့အစုဆေးရာဈေးတွေထိုးကျသွားပါတယ်။ကားကုမ္ပဏီ၃ခုလုံးက Ghosn ရဲ့နေရာမှာတခြားတယောက်နဲ့လူစားထိုးဖို့စဉ်းစားနေပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးအတွက်အသုံးချခဲ့တယ်လို့ကုမ္ပဏီတွင်းစုံစမ်းမှုကနေတွေ့ရှိတယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောပါတယ်။ဒါအပြင် Nissan ကုမ္ပဏီကရတဲ့ဝင်ငွေကိုလည်း၅နှစ်အတွင်းမှာဒေါ်လာတန်40လျှော့ပြခဲ့တယ်လို့အစိုးရရှင်းလင်းရေးကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တိန်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Hamlin ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.